ာရှဒေသအတွင်းရေပိုင်နဲ့အငင်းပွားနေတဲ့အငင်းပွားမှုဆိုင်ရာကိစ္စမှာတရုတ်ဘက်ကတိုးပြီးတော့ဖိအားပေးလာတာနဲ့အတူတခြားသောရှေ့တောင်အာရှနိုင်ငံတွေမှာအဓိကကျတဲ့နိုင်ငံတွေနဲ့အတူအင်ဒိုနီးရှားနိုင်ငံကလည်းစစ်ရေးဆက်ဆံမှုမှာအမေရိကန်ဘက်ကိုယိမ်းလာကြောင်းသုံးသပ်သူတွေကပြောဆိုပါတယ်။ Ralph Jennings ရဲ့သတင်းဆောင်ပါးကိုငါသိင်္ဂီထိုက်ကဆက်ပြောပြပါမယ်
။အင်ဒိုနီးရှားနိုင်ငံနာတူနာကျွန်းစုရဲ့မြောက်ပိုင်းဟာရင်းနှံတဲ့သဘာဝဓာတ်ငွေတူးဖော်မှုကိုရပ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလတည်းမှာတရုတ်ကတောင်းဆိုခဲ့ပါတယ်။အဲ့ဒီဒေတာဟာဆိုရင်တောင်ကျုပ်ပင်လယ်ပြင်ရဲ့တောင်ဘက်အဆုံဆုံးမှာတည်ရှိပြီးအင်ဒိုနီးရှားအစိုးရကတော့ North Natuna ပင်လယ်ပြင်လို့ခေါ်ပါတယ်။ကျွန်းစုအနီးကအင်ဒိုနီးရှားရင်းနှံတူးဖော်ရေးလောက်ွက်အနီးမှာဇူလိုင်နဲ့ဩဂုတ်လအတွင်းတရုတ်ရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာရေရင်တွေကင်းလှည့်ခဲ့ပြီးအင်ဒိုနီးရှားရဲ့တည်ထောင်စီးပွားရေးဇုံအတွင်းမှာလည်းတရုတ်သုတေသနတင်ပေါ်ကပင်လယ်ကျန်းကျင်သုတေသနလုပ်ခဲ့ကြောင်းအမေရိကန်ခြေဆိုင် Asia Maritime Transparency Initiative ကပြောပါတယ်။တရုတ်ကအရင်သမိုင်းကမှတ်တမ်းတွေကိုကူကပ်ပြီးစတူယန်ကီလိုမီတာ 3.5 ဒံကျော်ဝန်းတဲ့တောင်တရုတ်ပင်လယ်ကျင်းရဲ့90ရာခိုင်နှုန်းလောက်ကိုသူ့ပိုင်လေလို့ပြောဆိုနေတာပါ။အရှေ့တောင်အာရှ၄နိုင်ငံနဲ့ထိုင်ဝမ်တို့ကလည်းတရုတ်ဘက်ကပိုင်လေလို့ပြောထားတဲ့ဒေတာတွေရဲ့တစ်စိတ်တစ်ပိုင်းဒါမှမဟုတ်လည်းအားလုံးကိုသူတို့ပိုင်နေလို့ပြောနေကြပါတယ်။အင်ဒိုနီးရှားတပ်ဖွဲ့တွေနဲ့အမေရိကန်စစ်တပ်တို့ကြားနှစ်ဆင်ချင်းပါတဲ့ Garuda Shield စစ်ရေးလေ့ကျင့်မှုတွေမှာဒီနေ့အတွက်တော့နိုင်ငံပေါင်း14နိုင်ငံထိတွေ့ချင်တဲ့အကြောင်းပြီးခဲ့တဲ့သတင်းပါအတွင်းအင်ဒိုနီးရှားစစ်တပ်ကကြေညာခဲ့ပါတယ်။အခုကတရက်နေ့ကနေ14ရက်နေ့ထိကျင်းပမယ်ဒီနေ့စစ်ရေးလေ့ကျင့်မှုဟာဆိုရင်အင်ဒိုနီးရှားမှာလုပ်တဲ့အကြီးမားဆုံးစစ်ရေးလေ့ကျင့်မှုဖြစ်ကြောင်းGDP, Aerospace and Defense, သတင်း website ကဖော်ပြပါတယ်။အငင်းပွားပင်လယ်ပြင်မှာတရုတ်ရဲ့ချင်းချောင်မှုတွေထွက်ပေါ်လာခြင်း၊အင်ဒိုနီးရှားဘက်ကအမေရိကန်နဲ့တခြားသောအနောက်မဟာမိတ်တွေကိုစစ်ရေးထောက်ကူသူတွေအဖြစ်ပို့ပြီးသဘောထားလာနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ Australia နိုင်ငံ New South Wales တက္ကသိုလ်ကဂုံတူးဆောင်နိုင်ငံရေးသိပ္ပံပါမောက်ခခါးစာယာကအခုလိုပြောပါတယ်။
That's caused Indonesia to look to the U.S.
ဒီအချက်ကြောင့်လဲအင်ဒိုနီးရှားကအမေရိကန်နဲ့တခြားသောနိုင်ငံတွေကိုအခုလိုရှုမြင်လာတာဖြစ်ပြီးအထူးသဖြင့်အမေရိကန်ကိုတော့တရုတ်အပေါ်တံပြန်ထိန်းကြီးတဲ့သဘောမျိုးဖြစ်ပါတယ်
။နိုင်ငံရဲ့ရေချောင်းတော်လာမှုဆိုင်ရာလုံခြုံရေးနဲ့နိုင်ငံရဲ့ရေပြင်နယ်နိမိတ်ကိုအကာအကွယ်ပေးရင်းမှပို့ပြီးတော့ခိုင်မာအကောင့်စီမှုအပါအဝင်ပြည်ရင်းနဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲပြီးအိန္ဒိယသမုတ်တရားနဲ့ပစိဖိတ်သမုတ်တရားကြားမှာအင်ဒိုနီးရှားဟာကမ္ဘာတစ်လွှာရေချောင်းတော်လာမှုအချက်အချာဖြစ်လာမယ်လို့သမ္မတဂျိုကိုဝီဒိုဒိုက2014ခုနှစ်အတွင်းမှာပြောပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ကျွန်းပေါင်း 18,500 ကျွန်းနဲ့ဖွဲ့စည်းထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့ကမ်းခြေဆောင်တပ်ကတရုတ်အပါအဝင်တခြားသောနိုင်ငံတွေကတရားမဝင် 5 ဗန်းတင်မော်တွေကိုမောင်းထုတ်တာသိမ်းယူတာဒီလုပ်ပါတယ်။2018ခုနှစ်နှောင်းပိုင်းမှာတော့တပ်ဖွဲ့ဝင်တထောင်ကျော်နဲ့အခြေဆိုင်စခန်းကိုနာတူနာကျွန်းစုမှာဖွင့်လှစ်ခဲ့ပါတယ်။ OE ဆွန်ဟာစင်ကာပူနိုင်ငံတကာဆက်ဆံရေးအင်စတီကျူကအကြီးတန်းပညာရှင်ဖြစ်ပါတယ်
။ I think both Indonesia and China are getting more
Indonesia နဲ့တရုတ်နိုင်ငံစလုံးကသူတို့ရဲ့ပြည်ထောင်စီးပွားရေးဆောင်ရည်မှာငြင်းငြင်းဝေထက်နေတဲ့ကိစ္စကိုဖြေရှင်းတာမှာပိုပြီးကျဉ်းထန်လာတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လဲဒီကနေ့ဒီအချိန်မှာဆိုရင်ထိတ်တိုက်တွန်းမှုမျိုးပိုပြီးတွေ့လာပါတယ်။
အင်ဒိုနီးရှားကအမေရိကန်ဘက်ကိုရှင်းလာတဲ့အပေါ်တရုတ်ဘက်ကနင်းနေတော့စိုးရိမ်နိုင်တယ်လို့လည်းအိုးကပြောပါတယ်။အင်ဒိုနီးရှားဟာအမေရိကန်နဲ့အပြည့်အဝတသားတဲ့ဖြစ်နေတာမဟုတ်တလို့ယူကရိန်းနိုင်ငံတွင်စစ်ပွဲရင်းနဲ့ပတ်သက်ပြီးလဲရုရှားကိုပြစ်တင်ရှုတ်ချမထားဘူးလို့သူကထောက်ပြပါတယ်။အင်ဒိုနီးရှားအနေနဲ့လဲတရုတ်နိုင်ငံကိုနှစ်စင်ဒေါ်လာ 16.8 တန်ဖိုးရှိပို့ကုန်တင်ပို့ရာထိတ်တန့်နိုင်ငံဖြစ်အလေးထားသလိုနိုင်ငံသားရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံလည်းဖြစ်ပါသည်။အင်ဒိုနီးရှားနိုင်ငံတွင်မှအမေရိကန်ရဲ့အခန့်ကဏ္ဍအကောက်လာမဲ့အရေးကိုအင်ဒိုနီးရှားမွတ်စလင်လူထုကကန့်ကွက်နိုင်တယ်လို့လဲဂျကာတာကဘိုင်းနာနျူစန်တာရာတက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနကတိကတူဖြစ်တဲ့ပါရာမီတာဂူရန်ကပြောပါတယ်
။ As long as China does not do anything.
ဒီနေ့ဘာမှမလုပ်သမျှကာလပတ်လုံးဒါမှမဟုတ်လေသူတို့ဟာအင်အားကောင်းတွေအဖြစ်ထုတ်ပြတဲ့ညှိညာချက်တွေမထုတ်တာဒါမှမဟုတ်လေသူတို့ရဲ့အင်အားကိုပြတ်တာမျိုးမလုပ်ဘူးဆိုရင်တော့အင်ဒိုနီးရှားအတွက်ရောအင်ဒိုနီးရှားပြည်သူတွေအတွက်ရောအဆင်ပြေပါလိမ့်မယ်လို့သူမကပြောခဲ့တာပါတရုတ်ကိုတရိပ်ပေးတဲ့အနေနဲ့အမေရိကန်ရေတပ်ရဲ့စစ်သင်္ဘောတွေဆင်းလွတ်နေတဲ့ကိစ္စကိုတော့ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုမှာပါဝင်ပတ်သက်နေတဲ့အရှေ့တောင်အာရှနိုင်ငံတွေကအတီးတီးထောက်ခံထားကြတယ်လို့လဲကျွမ်းကျင်သူတွေက VOA ကိုပြောပါတယ်ရှင်